ကွန်ဗစ်ကယောဂါကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်ကနေမကြတဲ့ခင်ကပြန်လာတဲ့သူတယောက်ထံမှာကိုရိုနာဗိုင်းရပ်ကူးစက်နေကြောင်းအသိပြုခဲ့ပြီးနောက်ထိတွေ့ဆက်ဆံသူတွေကိုအသွာလာတွေကန့်တတ်လိုက်တယ်လို့ယောဂါကူးစက်မှုကာကွယ်တဲ့အနေနဲ့လွှတ်တော်မှလည်းတရင်သမားတရင်ယူခွေယာယီတမ်းမြစ်ထားလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါရခိုင်ပြည်နယ်စစ်တွေကနေမွန်ပြည်နယ်မော်လမြိုင်မြို့ကိုပြန်ရောက်လာတဲ့အသက်55နှစ်အရွယ်အမျိုးသမီးမှာကိုရိုနာဗိုင်းရပ်ကူးစက်နေတာတွေ့ရှိခဲ့ရပြီးနောက်ထိတွေ့ဆက်ဆံသူတွေကိုလည်းစောင့်ကြည့်စစ်ဆေးဖို့အသွာအလာတွေကန့်တတ်လိုက်တာပါမွန်ပြည်နယ်အပြင်တခြားတိုင်းနယ်ပြည်နယ်တွေမှာထိတွေ့ဆက်ဆံခဲ့သူတွေကိုလိုက်လံစုံစမ်းပြီးစောင့်ကြည့်ဖို့လည်းစီစဉ်နေတယ်လို့မွန်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာထွန်းအောင်ကြည်ကပြောပါတယ်
ဝိုင်းမိုင်းကွန်တက်ကဒီမှာဝန်နေတဲ့ကွာရန်တီးယားစီယွန်ကွာရန်တီးယား9ရက် CVF ယူက32ရက်32ရက်ကဒီမှာ CVF ယူဝန်လာပေါ့9ဦးကရန်ကုန်ပြန်ပါသွားလို့ရန်ကုန်နဲ့ချိတ်လုံနေတယ်အဲ့တော့ဒီဘက်ကသူကမန္တလေးမင်းနဲ့ပြန်ပါလာတာလीမန္တလေးမင်းကားနဲ့အဲ့ဒါရတော့ဒီမှာမော်လမြိုင်ရချီဦးရန်ကုန်ပြန်သွားတာ9ဦးရဆို73ဦးရှိတယ်အဲ့ဒါရန်ကုန်နဲ့ချိတ်လုံနေတယ်ဟိုဘက်ကရခိုင်ဘက်ကသူလေနဲ့သွားတာလေအဲ့ဒါလည်းလှမ်းချိတ်လုံနေပါလား
ရခိုင်ပြည်နယ်မှာအများစုအပါအဝင်24နိုင်ရဲ့အတွင်းမြန်မာနိုင်ငံမှာကူးစက်မှုတရားကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအတည်ပြုရာမှာမော်လမြိုင်ကလူနာလဲပါလာခဲ့တာပါမော်လမြိုင်မြို့မှာကူးစက်မှုအတည်ပြုခဲ့တဲ့မနေ့ကပဲလူနာဖြစ်သူသွားလာခဲ့ဖူးတဲ့နေရာတွေကိုပို့တန့်စေဖြန့်ပြီးနေအိမ်ဝန်းကျင်မှာလဲအသွားလာတွေကိုကန့်တတ်တားမြစ်ထားတယ်လို့ဒေတာခန့်အရေးပေါ်ကဲဆေးရေးအတင်းဥက္ကဋ္ဌဦးထွန်းရွှေကပြောပါတယ်
ကျမနဲ့ဆက်စပ်တဲ့လူတွေကိုဆယ်မျိုးနဲ့ကောင်ပေါ့နော်အဲ့ဒီကိုပို့တယ်ပို့ပြီးတော့အဲ့ဒီအိမ်တွေကိုကျွန်တော်တို့ကမိသားရပ်ဆံပြီးတော့ဟိုထဲမှာအပြင်မထွက်ကြဘူးနောက်ရက်ွက်လူကြီးကိုခေါ်ပြီးတော့ရက်ွက်လူကြီးကအဲ့ဒီအိမ်ရဲ့စာဝန်လူကြီးကိုဝိုင်းကူညီပေးဖို့ပေါ့နော်စီစဉ်ပေးခဲ့ပါတယ်ပြီးသွားတော့ကျွန်တော်ပို့သက်စီအဲ့ဒီအိမ်ပတ်ဝန်းကျင်တွေကိုပို့သက်စီခံပါတယ်သူမော်မန်ရောက်ပြီးတော့အိုးဆင်းသွားတယ်အိုးဆင်းမှာခေါင်းဆော်တယ်22ရက်နေ့မှလို့ကြားတယ်နောက်ပြီးတော့ဈေးကြီးသွားတယ်နောက်အစုပါတစ်ခုသွားတယ်အဲ့ဒါလိုပေါ့နော်တက်ကီမီ60တပါတို့လည်းသွားလိုက်သေးတယ်
လူနာတက်သူအတီးပြုတ်ပြီးတဲ့နောက်မှာပဲမွန်ပြည်နယ်လွှတ်တော်အစည်းအဝေးကိုသတင်းမီဒီယာတွေတက်ရောက်သတင်းရယူနေတာတွေကိုလည်းတားမြစ်လိုက်ပါတယ်။ကဲယောဂါကလကန့်တတ်ချက်တွေနဲ့အညီသတင်းသမားတွေကိုလွှတ်တော်မှသတင်းယူခွင့်ပေးထားပေမဲ့အခုအခါကူးစက်မှုတွေတကြောပြန်တွေ့လာရတဲ့အတွက်ကြိုတင်ကာကွယ်တဲ့အနေနဲ့ကန့်တတ်လိုက်တာလို့လည်းမွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ်။
မနေ့ကကြတော့ပုံပေါ်နဲ့ထူးခြားတဲ့အနေအထားမျိုးဖြစ်လာတယ်ပေါ့နော်စစ်တွေရနေရခိုင်ပြည်နယ်ကနေပြန်လာတဲ့ဒီဝန်ထမ်းတယောက်ကနေပြောဒီ process အနေအထားမျိုးဖြစ်လာတယ်ပြီးတော့သူရဲ့ဟိုဆက်နွယ်တဲ့သွားလာလှုပ်ရှားမှုတွေကလည်းသက်ဆိုင်ရာဌာနနေပြီးတော့ဟိုလိုက်လံနေစေဖြစ်တယ်ပေါ့နော်ဒီချိန်မှာကျွန်တော်တို့ဘက်ကလည်းစိတ်အသင့်ရဲလို့မကောင်းတော့ဘူးလို့ဒါကျွန်တော်သိမြင်ပြီးတယ်အဲကြောင့်မို့ဖက်ကလည်းကျွန်တော်တို့ဒီလွှတ်တော်ရဲ့လွှတ်တော်စီဝေးပြင်းမှာဆွေးနွေးပြပြချက်တွေအကုန်လုံးကျွန်တော်တို့တိုက်ရိုက်ထောက်လွှင့်မှုနဲ့လောက်ထားပေးတယ်ဆိုတော့ဒီသတင်းအဖွဲ့တွေအနေနဲ့တက်ရောက်ပြီးသတင်းရယူခြင်းကိုခဏလောက်တော့တီးခံတိုင်းခံထားကြဖို့ဆိုပြီးတော့ကျွန်တော်တို့ကပန်ကြားပြတ်ထုတ်လိုက်တဲ့သဘောပေါ့နော်
ကဲယောဂါစချိန်ကစားလို့မွန်ပြည်နယ်မှာအခုနောက်ဆုံးလူနာတက်အပါဝင်အတီးပြုလူနာ၈ယောက်ရှိသွားပါပြီ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့မနေ့မနေ့ပိုင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာတော့ဒေဆုံးသူ၆ဦးအပါဝင်ကူးစက်သူ954ဦးအထိရှိနေပါတယ်ရှင်။ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။